မြောက်ကိုရီးယားနိုင်ငံရဲ့အခြေခံဥပဒေအသစ်ပြင်ဆင်မှုမှာနျူကလ িয়ার လက်နက်နိုင်ငံရဲ့ခေါင်းဆောင်အဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းကသူ့ကိုယ်သူတုံ့နှုံးလိုက်ပြီးသူ့အစိုးရတရားဝင်မှုကိုမြင့်တင်ဖို့ကြိုးစားလိုက်တာဖြစ်နိုင်ပေမဲ့လည်းပြင်ပကဘာအတွက်တော့ဒီခေါင်းစဉ်တစ်ချောင်းမြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ကင်းစင်ရေးပိုင်းဖြတ်ထားပါတယ်ဆိုတဲ့ပြောဆိုချက်ကိုရော့ပေါ့သွားစေတဲ့အနေထားလို့သုံးသပ်သူတွေကပြောဆိုကြပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အသည့်ပြင်ဆင်လိုက်တဲ့အခြေခံဥပဒေအရကင်ဂျွန်ဝန်းကိုနိုင်ငံအကြီးအကဲအဖြစ်တရားဝင်ဖြစ်သွားစေပါတယ်။နိုင်ငံရဲ့ထိပ်တန်းအုပ်ချုပ်မှုအဖွဲ့နိုင်ငံရေးရာကော်မရှင်မှကင်ဂျွန်ဝန်းကိုအကြီးအကဲအဖြစ်တင်မြှောက်လိုက်တာဖြစ်ပါတယ်။ဒါ့အပြင်နျူကလ িয়ার လက်နက်နိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်အဖြစ်လည်းကင်ဂျွန်ဝန်းကိုခေါ်တွင်ထားပါတယ်။အခြေခံဥပဒေကိုတော့အပီလာထဲမှာပြင်ခဲ့တာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့ဝါဒပြန် website Niri Nara ကပြီးခဲ့တဲ့သတင်းပတ်တုန်းကမှလူသိရှင်ကြားထုတ်တာဖြစ်ပါတယ်။အရေးအခြေခံဥပဒေအဟောင်းမှာတုန်းကတော့ကင်ဂျွန်ဝန်းကိုမြောက်ကိုရီးယားရဲ့စစ်တပ်တပ်ဖွဲ့တွေကိုထိန်းချုပ်မှုနဲ့အတူခေါင်းဆောင်ကြီးအဖြစ်ပဲခေါ်တွင်ထားတာဖြစ်ပါတယ်။